စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကိုတိုင်ရခိုင်ပြည်နယ်ကိုသွားတာဟာရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးနဲ့စီးပွားရေးလုပ်ငန်းတွေတိုးတက်လာဖို့ဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရကပြောပါတယ်။သူလာရောက်တဲ့အတွက်ဖြစ်နေတဲ့အခြေအနေတွေကိုသဘောပေါက်သွားနိုင်တယ်လို့ဒေသခံစီးပွားရေးလုပ်ငန်းရှင်တွေကမျှော်လင့်နေကြပါတယ်။စစ်ကောင်စီအကြီးအကဲရခိုင်ပြည်နယ်ခေစဉ်အကြောင်းသတင်းပေးပို့ချက်ကိုကိုစံကျော်ကပြောပြပေးပါမယ်ခင်ဗျာ။
စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ကြားနှုတ်အားဖြင့်အပြစ်ရထားတာတုံးလာကြပြီးတဲ့နောက်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုတိုင်ရခိုင်ပြည်နယ်စစ်တွေမျိုးကိုတွားရောက်ပြီးတော့ရခိုင်ပြည်နယ်ကဏ္ဍပေါင်းစုံကစီးပွားရေးလုပ်ငန်းရှင်တွေနဲ့တနင်္လာနေ့ကတွေ့ဆုံခဲ့ပါတယ်မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ဖွံ့ဖြိုးတိုးတက်မှုနောက်ကျဆုံးဖြစ်တဲ့ရခိုင်ပြည်နယ်တိုးတက်ရေးအတွက်တွားရောက်တဲ့ခီးစဉ်ဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဗီဒီယိုကိုပြောပါတယ်အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံခဲ့တာလို့ခုလိုပြောပါတယ်
ISP เนี่ยကျွန်တော်စစ်တွေမျိုးမှာဒါ SME လုပ်ငန်းရှင်တွေဒီပြည်စီလုပ်ငန်းရှင်တွေအားလုံးနဲ့တွေ့ပြီးတော့ဒါသူရဲ့ဒါလက်တွေ့လုပ်ငန်းရဲ့စွာရေးနဲ့ပတ်သက်တဲ့တောက်ဆောင်ချက်တွေပုံသွင်းနဲ့ပတ်သက်တဲ့အခက်အခဲတွေဓာတ်ရုံနားဆောင်ပါတယ်လက်တွေ့ရှင်းရှင်းပြခဲ့တာရှိပါတယ်ဒါရီယာတိုင်းနဲ့တိုင်းဒေသကြီးပြည်နယ်ဒီအားလုံးမှာကျွန်တော်ဖောက်ရက်နေတာဖြစ်ပါတယ
်ရခိုင်ပြည်နယ်ထဲမှာကုန်ထုတ်လုပ်ငန်းတွေစိုက်ပျိုးရေးမွေးမြူရေးစတဲ့စီးပွားရေးလုပ်ငန်းတွေကိုမြင့်တဖို့အတွက်ဖြစ်တယ်လို့လည်းပြောပါတယ်ရခိုင်ပြည်နယ်မှာအရင်းနှီးရှိဖို့နဲ့လျှက်စစ်မီးရဖို့ကအဓိကဖြစ်နေတယ်လို့ရခိုင်ပြည်နယ်စီဆက်လုပ်ငန်းရှင်များနဲ့စီကုံတယ်များအတင်းဥက္ကဋ္ဌဦးကျော်အေးမောင်က VOA မြန်မာပိုင်းကိုပြောပါတယ
်ဒီဖိုင်ဂျီမှာစီဆက်စီဘောလုပ်ငန်းရှင်များနဲ့ဒီအဓိကကဒီအခက်ခဲတွေကတော့ဘာလဲဆိုလို့ရှိရင်အဓိကအခက်ခဲကတော့အရင်းကြီးပါပဲအရင်းကြီးနောက်တစ်ခုကဒီမှာစီဆက်လုပ်ငန်းရှင်တွေကအခုနောက်ကျတဲ့ခက်ခဲမှာလုပ်ငန်းလုပ်နေကြတဲ့လူတွေကအရင်းကြီးတခြားဒေသနဲ့ဆက်လို့ရှိရင်အမှန်ကအရင်းကြီးနေပါတဲ့ဟိုလုပ်ငန်းရှင်တွေဒီလိုရှိပါခက်ခဲရှိတယ်ဆိုလို့ရှိရင်မြေမြာပေါ့မြေမြာရာထူးဖို့အတွက်အခက်ခဲရှိတယ်။ဘာကြောင့်လဲဆိုလို့ရှိရင်ပထမဆုံးလုံငန်းတစ်ခုတွေ့ချောင်းမယ်ဆိုရင်ပထမဆုံးလိုအပ်တာကမြေမြာ။မြေမြာရွေးချယ်နေလို့ရှိရင်ဥရောပဒီတခြားဒီအမစားပစ္စည်းဝေးလာတော့ကုန်ရံဝေးလာတော့အဲ့ဒါအဖောက်ဥစားတော့အဲ့ဒါကိုမလုပ်ခင်အဲ့မြေမြာလည်းရှိတဲ့ပတ်စံတွေကအကုန်လုံးကြီးပေါ်ဒီရင်းနှီးမြှုပ်နှံလိုက်ရတယ်ဆိုလို့ရှိရင်ဒါလုံငန်းဆက်လိုက်ချိန်ဆောင်ဖို့တော့ဒါအဓိကဖြစ်ဖို့တတိယကတော့အခုနောက်ပြောတယ်Yes, မင်းမမိုင်းရဖို့ဟိုအကြီးကြီးတယ်ဒါမှလည်းကွန်ထရိုးလုပ်ငန်းတွေကဟိုအခုနောက်ပြောတယ်လို့ဒါဖုန်းနေနေဟိုဈေးနေနေထုတ်လုပ်နေမှာဖြစ်တယ်ဒါကြောင့် Yes ကပုံမှန်ရနေလို့အကြီးကြီးတယ်ပြီးလို့ရှိရင် transport ပေါ့အခုနောက်ပြောတဲ့ဟိုပစ္စည်းတယူပို့ဆောင်တာပေါ့အဲ့ဒါကလည်းတချို့ဒီတော်တော်များများကတော့ဒီအစိုးရကိုတင်ပြပြီးမှအဲ့ဒါ function မှာပြင်တယ်လို့ရတယ်ဒါမှမဟုတ်အခုကတော့အရင်ထပ်စာလို့ရှိရင်တော့အခုကပြင်လာလို့ရှိရင်တော့သူတို့ဒီညံ့ညံ့ချပစ်လာတော့ပြရတယ်ဆိုတော့အချိန်နောက်တော့ပါဒီမကြတော့ဘူးပေါ့နော်ဒီနေ့တည်းလို့ရှိရင်ဒီနေ့တည်းလို့ရှိရင်အမှညံ့တယ်လို့ချပစ်တယ်အခုနောက်ပြောတယ်လို့ဒီအလုံးအညာညာနဲ့တဲ့အရှင်ဆုံးတော့ဒါတဲလောက်တန်းနေချင်တယ်ကျန်တယ်ဒါမှနောက်ဘက်ကတော့တော်တော်ညံ့ညံ့ပါတယ
်စစ်ကောင်စီခေါင်းဆောင်ကိုယ်တိုင်ရခိုင်ပြည်နယ်ကိုလာရောက်ပြီးစီးပွားရေးအခြေအနေတွေကိုမေးမြန်းတင်ပြခွင့်ရခဲ့တာကြောင့်ရခိုင်စီးပွားရေးလုပ်ငန်းတွေအတိုင်းအတာတစ်ခုထိတိုးတက်လာနိုင်တယ်လို့လည်းရခိုင်ပြည်နယ်စီဆက်လုပ်ငန်းရှင်များနဲ့စီကုံတယ်များအတင်းဥက္ကဋ္ဌဦးကျော်အေးမောင်ကမျှော်လင့်နေပါတယ်
။ရခိုင်ပြည်နယ်တို့ဒီငံတော်အကြီးအကဲတရားကိုယ်တိုင်လာကြည့်တယ်ဆိုတော့ဒီအကောင့်ဖက်ကိုတော့မျှော်လင့်တာပေါ့ဘယ်လိုဘယ်လိုပြောပြဒီမလာရမ်းဆာလို့ရှိလာကြည့်လိုက်တဲ့အတွက်ဒီငံတော်အကြီးအကဲတရားနဲ့တော့ဒါကလေးဒီမှာဖြစ်ပြနေတဲ့အခြေအနေတွေဒီညံ့နေကြတဲ့မဘိချက်ကဒီမရှိတဲ့လုံငန်းရှင်တွေနဲ့ကွာဒီမှာတော့ဒီဆုံးခွင့်ရတော့တယ်ဒီကလုံငန်းရှင်တွေအနေနဲ့လည်းအဲ့လိုကြည့်ရတဲ့အချိန်မှာဒီမရှိတဲ့အချက်တွေကိုပြန်ပြခွင့်ရတယ်လို့နော်ဒါကြောင့်ဒီအတိုက်တာပြည့်ရကြည့်ကြတော့ဒီဘက်ကဒီရခိုင်ပြည်နယ်ကလုံငန်းရှင်တွေပြန်ပြနေရတဲ့အော်နော်ငွေကြီးအချက်တွေအခုနောက်တော့နေရအချက်တွေလည်းရခိုင်အချက်တွေတခြားဒီဂန္ဓာဘောင်းလုံကဒီစုပေါင်းမျိုးစုံကပြန်ပြလိုက်ကြတယ်ဒီအော်မလေးရလုံငန်းဆိုလို့ရှိရင်ဂျန်ရောဇာဒီဂျေကီနီဟူဂျန်ရောဇာချဘာမူအရာတွေပေါ့နော်တခြားဒီပြင်ပစက်မှုအပြင်ချုပ်အနေနဲ့ပြင်ပြတာဆိုလို့ရှိရင်အခုနောက်ပြောတဲ့ဟိုလမ်းမဆက်ပြီးကောက်မှာကိုအဲ့ဒါလေးတွေပြင်ပြလိုက်တဲ့ဟာရှိတယ်ဆိုတော့ဂန္ဓာပုံစံမှာပြင်ပြကြတဲ့ခါကျတော့ဒီရန်နှုံးကြီးမဖြစ်ဖြစ်တဲ့အတိုက်တာတရားလောက်ထိကြတော့ဒီကောက်မှန်လာလို့အကောက်ဘက်ကတော့ပြောနေပါလေ
ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်စစ်ကောင်စီအကြီးအကဲရခိုင်ပြည်နယ်ကိုလာရောက်တယ်လို့ပြောပေမယ့်တစ်ဖက်မှာလည်းရခိုင်ပြည်နယ်ကတချို့နေရာတွေမှာလမ်းပန်းဆက်သွယ်ရေးနဲ့ကုန်စည်စီးဆင်းမှုတွေကိုစစ်ကောင်စီကကန့်သက်ထားဆဲဖြစ်ပါတယ်အစအစတိုးတက်မှုနောက်ကျနေတဲ့ရခိုင်ပြည်နယ်မှာအလုတ်ယုံဆက်ယုံတွေလည်းမရှိသလောက်နေပါသလိုအလုတ်ကင်ခွင့်လန်းတွေလည်းမရှိတာကြောင့်ရခိုင်ဒေသခံအများစုဟာပြပနိုင်ငံကိုထွက်ပြီးရွှေပြောင်းအလုတ်သမားအနေနဲ့အလုတ်လုတ်ကင်နေကြပါပြီးအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရပါတယ်ခင်ဗျာ